ရခိုင်ပြည်နယ်ရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာစေရေးအတွက်မြန်မာအာဏာပိုင်တွေသက်ဆိုင်သူတွေနဲ့ဆွေးနွေးဆောင်ရွက်မှုကိုတိုးမြှင့်ဆောင်ရွက်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်။ဒါမှလည်းရိုဟင်ဂျာတွေနေရာရင်းကိုနှောင့်နှေးကြမ်းကြမ်းမှုမရှိဘဲပြန်နိုင်မှာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာ AK အဗ်ဒူမိုမင်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကိုအင်ကာနိကတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာရီထာနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့အနီးကပူးပေါင်းဆောင်ရွက်မယ်အကြောင်းအထူးကိုယ်စားလှယ်ကလည်းကတိပြုပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေရိုဟင်ဂျာ1000လောက်ကိုနေရာရင်းမှာပြန်လည်လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေချိန်မှာပဲအမေရိကန်ပြည်ထောင်စုနယူးယောက်ကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်တို့ရိုဟင်ဂျာပြည်ထနာအတွက်ရေရှည်ဖြည့်ရှင်ချက်နဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်ပါတယ်။ရိုဟင်ဂျာပြည်ထနာဖြည့်ရှင်နိုင်ရေးအတွက်အမှန်တကယ်တာဝန်ယူလို့စိတ်နိုင်ငံတကာအတိုင်းအဝန်ကခိုင်မာစည်းလုံးစွာဆောင်ရွက်ဖို့အရေးတကြီးလို့တယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကထောက်ပြပါတယ်။မြန်မာနိုင်ငံတွင်းမှာရှိနေတဲ့အရင်းခံအကြောင်းရင်းတွေကိုဖြည့်ရှင်းဆောင်ရွက်ဖို့သူကအဓိကထောက်ပြပါတယ်။ဆန္ဒရိတ်ခံတဲ့ခိုးလုံရေးစခန်းတို့လိုရိုဟင်ဂျာရီရဲ့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်နိုင်ငံတကာရန်ပုံငွေအလုံးလောက်ရရှိရေးစီယုံဆောင်ရွက်ပေးဖို့လဲဘင်္ဂလားဒေ့ရှ်ဘက်ကကုလသမဂ္ဂအထူးကိုယ်စားလှယ်ကိုတိုက်တွန်းခဲ့ပါတယ်ရှင်။